တော်ရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ10ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9995အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြန်မာပြည်ကပေးစာများအစီအစဉ်နဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်တွေဖြစ်ပါတယ်ဒီနောက်မှာတော့
ဒီနေ့ကျွန်တော်ပြောချင်တာကတော့ခေခေါင်းဖတာများကြောဖြစ်ပါတယ်ခေခေါင်းတို့ဝိသေသပြုလိုက်ရတာကတော့ခေတ္တမျက်မှောက်ခေနဲ့မဆိုင်ဘူးလို့
ဆရာမောင်ဆွမ်းကြီးပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြရပါမယ်ရှင်။နောက်ပိုင်းမှာလည်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကြေညာပေးဦးမှာပါ။ဒီအစီအစဉ်တွေထဲကမှာခုရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မဲရေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်း daily တစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းရေးလာကြတဲ့စာတွေထောက်ပြဝေဖန်လာကြတဲ့စာတွေကိုအရင်ဆုံးပြောပြပေးစီမှာ။ကျမတို့အခုတလောအစ်စ်ကြောင်ညာပေးနေတဲ့မြန်မာနိုင်ငံကစာရိုက်တက်တာအမှတ်855ကျမတို့ VOE ကိုဆက်သွယ်ရမယ့်အစာရိုက်တက်တာအမှတ်စ်ကိုပထမဆုံးရောက်လာတဲ့သောရရှင်နှစ်ယောက်ရဲ့အစာကိုဖော်ပြပေးကြပါမယ်နော်။ VOE မြန်မာပိုင်းအစီအစဉ်မင်္ဂလာပါတဲ့။ကျွန်တော်ကလာရှုမျိုးကသောရရှင်မှာပထမဆုံးအချိန်စာရေးခြင်းဖြစ်ပါတယ်။ VOE အစီအစဉ်ကိုနားဆင်တဲ့နေရာမှာတက်ကြီးစကားဓာတ်ရိုက်လေးလိုင်းမြန်မာပြည်ကပေးစာများအစီအစဉ်လို့ဆိုရင်တစ်ခေါက်မှမလွတ်အောင်ကိုနားဆင်အားပေးနေတာပါ။VOA is top news. VOA is top entertainment ဖြစ်ပါတယ်ဆိုပြီးတော့ဒီအင်္ဂလိပ်လိုပါတွဲဖက်ပြီးတော့ VOA ကအကောင်းဆုံးသတင်းဌာနပါဆိုပြီးတော့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်ကတော့လာရှုံမြို့မြို့မကြီးကသောရရှင်ကိုဝင်းနိုင်ဖြစ်ပါတယ်သူနဲ့တစ်ခေါက်တည်းပဲစာတူတူထဲလိုက်ပုံရတယ်နောက်ထပ်သောရရှင်တစ်ယောက်ကလည်းလာရှုံမြို့ကပါပဲလာရှုံမြို့အောင်တီတာရက်ကက်ကဥပေါ်ထင်ဖြစ်ပါတယ်ဒီသောရရှင်ကလည်းစာတစ်ခါမှမပို့ဘူးလို့ဒီစာရောက်ရင်ရောက်ကြောင်းသိပြရစေတဲ့VOA မှာတာဝန်ထမ်းဆောင်နေတဲ့ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပြီးတော့လူရင်းဆန္ဒပြေဝကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ည10နာရီသတင်းကိုအမြဲတမ်းနားဆင်ပါတယ်။ဆိုပြီးတော့ဒီလာရှုမျိုးကဥပေါ်ထင်စာရေးလာပါတယ်ရှင်။ဒီသောရရှင်ကတော့ VOA ကိုဆက်သွယ်လို့ရမယ်လိမ့်စာအသစ်ဖြစ်တဲ့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးကိုလိမ့်မှုပြီးတော့စာထည့်လာကြတဲ့သောရရှင်ရဲ့အစာလေးဖြစ်ပါတယ်။စာရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့လက်ရှိအခြေအနေတွေကိုထင်ဟပ်ပေါ်လွင်စေတဲ့အနေအထားတွေနဲ့သူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စောင်ကိုပြောပြပေးခြင်းပါတယ်ပြည်သူဝင်ဆောင်ဆိုပြီးတော့နာမည်ယူထားတဲ့သောရရှင်ကပြည်သူလူထုကယုံကြည်စိတ်ချပြီးတော့အားကိုးရတဲ့အစိုးရမဖြစ်ရချင်းအကြောင်းတရားကတော့ဒီလိုပါဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာပါတယ်
။လက်ရှိအစိုးရအဖွဲ့အစည်းတွေကိုပြည်သူလူထုကအထူးစိတ်ပြက်နေကြပါပြီ။ဘာလို့လဲဆိုတော့ဘယ်အရေးကိစ္စကိုမှပြည်သူလူထုအပေါ်အစဉ်ပြေအောင်ဖြေရှင်းပေးနိုင်တာမျိုးမရှိတာတွေရောက်ပါပဲ။အထူးပြောချင်တာကပြည်သူလူထုနဲ့ဓာတ်ရိုက်သက်ဆိုင်နေတဲ့လေသိမ်းမြေသိမ်းကိစ္စတွေဆိုရင်အရင်အစိုးရလက်ထက်ကလေးကဖြစ်လာခဲ့တာဂရိတက်တိတိုင်းမရမစဲနိုင်ဖြစ်နေတဲ့ကိစ္စတွေဟာပိုလို့တောင်ဆိုးလာတဲ့အပြင်ပြည်သူလူထုကပြန်လည်ရရှိဖို့တောင်းဆိုတဲ့အခါမျိုးမှာလည်းပြည်သူရဲ့အသက်အိုးအိမ်တွေကိုအကာအကွယ်မပေးကြပါဘူ
းအစိုးရကပြည်သူလူထုရဲ့ယုံကြည်ကိုးစားအားထားမှုကိုခံယူခြင်းနဲ့ဆိုတော့ပြည်သူတွေရဲ့အကောင်းဆုံးကိုရှေ့ရှုပြီးတော့ပြည်သူတွေရဲ့အယုံကြည်ကိုရအောင်လို့လှုံ့ဆော်တင်ပါတယ်ဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ကမ္ဘာရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်ပြီးတော့ရေးသားလာကြတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဆက်ပြီးတော့ပြောပြပေးပါမယ်။ဒီသောရရှင်က Thunderstorm လို့နာမည်ခံထားတဲ့သောရရှင်ဖြစ်ပါတယ်။ဒီသောရရှင်ကတော့ American ပြည်အောင်စုကသတင်းထောက်တွေအကြမ်းဖက်သမားတွေရဲ့တပ်ဖြတ်မှုတွေနဲ့ကြုံတွေ့နေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။
အပြစ်မဲ့အမေရိကန်သတင်းတော်တူဦးတည်ဆုံးခဲ့ရတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ထပ်တူစိတ်မကောင်းဖြစ်ရပါတယ်။မြန်မာကမ္ဘာနိုင်ငံအချို့မှာကလူမျိုးရေးဘာသာရေးစိတ်ဓာတ်တွေပြင်းထန်ပြီးဘာသာတရားတိုင်းအခြေခံဖြစ်တဲ့မေတ္တာတရားကိုမခံယူကြဘဲလွဲမှားတဲ့ခံယူချက်တွေအတ္တအစွန်းရောက်မှုတွေကြောင့်ယဉ်ကျေးပြီးငြင်းငြင်းချမ်းချမ်းရှိနေတဲ့လူအဖွဲ့အစည်းကိုအနေနဲ့ပြုနေကြပါတယ်။ဤမျိုးမျိုးနဲ့လူမျိုးရေးဘာသာရေးလှုံ့ဆော်မှုတွေလုပ်နေကြပါတယ်။ဒီပုံစံတွေဟာလူမျိုးရေးဘာသာရေးလို့ကြွေးကြော်ပြီးလုပ်နေကြတဲ့လူမဆန်တဲ့လုပ်ရက်တွေပါပဲ။ဒီနေရာမှာကွာခြားချက်တခုရှိတာကအစ္စရေးနဲ့ပါလက်စတိုင်းကိစ္စပါ။သူတို့ကတော့တစ်ဖက်နဲ့တစ်ဖက်ချစ်ချင်းမြတ်တာနေပါကြတာပါ
။ဒါကတော့ပြီးခဲ့တဲ့သတင်းဖတ်တွေအတွင်းမှာကြားနေရတဲ့ဒီစိတ်မကောင်းစရာဒီအမေရိကန်သတင်းတောက်တွေခေါင်းဖြတ်ပြီးတော့တက်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ရေးသားလာတာဖြစ်ပါတယ်ရှင်။သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုဒီ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးနှင်းမှာထိတ်ဆုံးရောက်နေတဲ့သတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်။ဒီတစ်ပတ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးမှာထိတ်ဆုံးနံပါတ်1ကိုရောက်နေတဲ့သတင်းဖြစ်ပါတယ်။Taylor Swift တီဆိုထားတဲ့ Shake It Off ဆိုတဲ့သချင်းကိုသောရရှင်နဲ့နှစ်ချိုက်သဘောကျလိမ့်မယ်လို့မျှော်လင့်ပါတယ်နော်။နားဆင်ကြည့်ပါအောင်ရှင် I see I'm too late Got nothing in my brain That's what people say That's what people say I go on too many dates But I can't make them stay At least ဆုံးတင်းနံပါတ်100စီးနှမှာနံပါတ်1ရောက်နေတဲ့ Shake It Off ဆိုတဲ့ Taylor Swift တီဆိုထားတဲ့သချင်းကိုနားဆင်ကြကြရတာပါ။သောရရှင်ရဲ့အချင်းချင်းမြစ်တာတေးလက်ဆောင်ပေးပို့လာတဲ့မြန်မာသချင်းလေးတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးကြားကြရအောင်မှာဖြစ်ပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးစီမားရဲ့ရှင်။ပထမအဦးဆုံးလာဝကဝင်ကြီးသိစေဖို့အတွက် VOA ရတဆင့်ရင်ဖွင့်ခြင်းမှာလေဆိုပြီးရေးလာတဲ့တရားဝင်ဖွင့်မပြောရတဲ့ဝန်ထမ်းတယောက်ရဲ့တရားမဝင်ရင်ဖွင့်ခြင်းဆိုတဲ့အစာမှာတော့အဲ့ဒီဝန်ထမ်းကဘယ်လိုများရင်ဖွင့်ထားပါလဲ။
မိုးပွင့်စီမံချက်ကတော့ဗျာစီမံချက်မစခင်ကတည်းကစီမံချက်စာအုပ်၄-၅စုံလောက်လိုရတာနဲ့တင်အချိန်နဲ့ပတ်စံတော်တော်ကုန်နေရပြီမိုးရင်းမှာဆွဲတဲ့စီမံချက်ဖြစ်နေတော့မိုးရီတွေထိလို့နေမကောင်းဖြစ်ရတာတဲ့ကြေးရွာလမ်းတွေကကတ္တရာလမ်းမဟုတ်တော့ပိုးပြီးတော့ဆင်းရပြန်ရောကြေးရွာကပြည်သူတွေကတော့၆ကြက်ဝန်ထမ်းတွေလာပြီးဟိတ်ဆူပြီးတော့ဝမ်းသာအာရအဟိတ်ကြိုဆိုပြီးတော့သူတို့ဖြစ်ချင်တာတွေကိုဇွတ်ခိုင်းတော့တာပဲလိုအပ်တဲ့အထောက်အထားတွေတောင်းတော့နားမလည်သူတချို့ကရစ်တယ်ထင်ပြီးတော့အပြစ်ပြောကျင်ကြတယ်ဖုန်းနံပါတ်ရှိရင်ဆက်လိုက်ရမလားဆိုတဲ့သူကရှိသေးတယ်ဗျာတချို့မျိုးနယ်တွေမှာတကယ်ပဲဖုန်းဆက်ပြီးတော့အဲ့ဒီဝန်ထမ်းကတောင်းတဲ့အချက်လက်တွေကဘာလို့တောင်းတာလဲနားမလည်လို့မေးတာပါဆိုပြီးတော့တိုင်ပြောပြောကြတယ်ဖုန်းနံပါတ်တွေကလူတိုင်းသိအောင်ပွင့်လင်းမြင်သာစွာဖော်ပြထားသလိုလူတိုင်းဖုန်းတွေကင်နေကြတာဆိုတော့လွယ်တယ်လေရုံးချုပ်ကဖြစ်ရှင်းချက်တောင်းတော့ရှုပ်ကုန်ရောဝန်ထမ်းများကလည်းနားလည်အောင်အချင်းချင်းရှင်းပြထားပါတယ်နားမလည်တဲ့လူအနေချင်းတော့ရှိမှာပေါ့ဝန်ထမ်းမှာတော့အိတ်ထက်ကပတ်စံဆိုင်ပြီးတော့တိုးတက်မှုနေလို့ရှိရင်မြို့နယ်ခရိုင်တိုင်းပြည်နယ်အရှိတွေညဉ့်ညမကြောက်လို့အားကျိုးမှန်တက်လောက်ရတာတကယ်ပင်ပန်းကြပါတယ်ဘာပဲပြောပြောမြေသိစီမံချက်ပဲလာလာဝန်ထမ်းများကတော့ခြေပြုံအောင်လုပ်နိုင်ခဲ့ကြတာပါပဲဝန်ထမ်းတွေကိုပြန်ကြည့်ရမယ့်အချိန်ရောက်ပြီလို့ထင်ပါတယ်ဗျာရ ရာထူးတိုးဝေးဖို့နဲ့အပြောင်းရွှေ့ခွင့်ပြုပေးဖို့အတွက်တစုံတရာကိုမျှော်လင့်ရမယ့်အချိန်မဟုတ်တော့ဘူးလို့ထင်ပါတယ်။ဝစားစီရင်မှုပြောင်းလဲခဲ့လို့ယူနီဖောင်းအပါဝင်ကပတ် name plate logo တွေကိုဝယ်ယူရပြီးအပြင်မဂဇင်းကြီးစီဒီကွေကြီးစတဲ့ဒီကုန်ကြမ်းစိတ်များကလည်းကုန်ပြီးပါပြီ။နိုင်ငံသားစီစီရေးကတ်ကို6ကြက်နဲ့လုတ်ပေးနေတဲ့ဝန်ထမ်းများရဲ့ဝန်ထမ်းစီစီရေးကတ်ပြားစမတ်ကတ်ကို9000ကျပ်ဖြစ်နေရတာလည်းစဉ်းစားဖို့တင့်နေပါပြီလို့
မိုးဝင့်စီမံချက်နဲ့ပတ်သက်ပြီးတော့တရားဝင်မပြောရဲလို့တရားမဝင်ပြောရပါတယ်ဆိုတော့ဝန်ထမ်းတို့ဦးရဲ့ရင်ဖွင့်စာဖြစ်ပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော့ဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ရောက်လာပါပြီနော်ပထမအဆုံးအချိန်စာရေးလာတာပါဆိုပြီးရေးလာတဲ့သောရရှင်ကတော့မလေးရှားမှာနေထိုင်တဲ့သောရရှင်စာဒါစီဖြစ်ပါတယ်လူမျိုးကချင်းလူမျိုးလိုတောင်မှရေးလာတာပါဒါပေမဲ့နာမည်ကတော့သူအင်္ဂလိပ်လိုပေါင်းလာတဲ့အတိုင်းပဲကျွန်မဖတ်ပြပေးလိုက်တာပါနော်ဒီသောရရှင်ကမြန်မာပြည်ကပေးစာအစီအစဉ်ကိုသူအကြိုက်ဆုံးပါVOA ကိုဘလို့ဆက်သွယ်ရမယ်ဆိုတာမသိလို့အရင်တော့အစာမရေးဖြစ်ပါဘူးတဲ့တခါတလေကြတော့လေရင်ဖွင့်စကားလေးတွေပြောချင်ပါသေးအခုလေတေးသချင်းတောင်းချင်လို့ပါဒီစာရရယ်ဆိုရင်တော့လေးဖြူရဲ့စိတ်ပူရယ်ဆိုတဲ့သချင်းကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပေးပါဆိုပြီးဒီတော်ရရှင်တောင်းဆိုလာပါတယ်သူကဘဒုအတွက်ရည်စူးပြီးတော့တောင်းဆိုလဲဆိုတာတော့ပြောမလာပါဘူးเนาะနောက်ထပ်တော်ရရှင်တယောက်ကတော့ခင်ချင်လို့ပါတဲ့အားလုံးကိုလည်းလေးစားပါတယ်လို့ရေးလာပြီးတော့မြိုင်မျိုးနယ်ကြောက်ဆောင်မရွာကမအေးဆွေပညာရေးဆွေးနွေးမှုတွေအမြဲမပြတ်ပြုလုပ်ပေးဖို့လဲတင်ပြအပ်ပါတယ်လို့ရေးလာတော့ဒီစာကိုရေးပို့တဲ့သူကမအေးဆွေပဲဖြစ်မယ်လို့ထင်ပါတယ်နော်ဒီတော်ရရှင်ကပို့ပို့ရဲ့အရင်လိုပါပဲဆိုတဲ့သချင်းလေးကိုထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ဒီသချင်းလေးကတော့ပြီးခဲ့တဲ့တစ်ပတ်ကပဲလွှင့်ထုတ်ပေးလိုက်တာညမနားထောင်လိုက်ရမယ်လို့ထင်ပါတယ်နော်ပြီးခဲ့တဲ့တစ်ပတ်ကညမရဲ့စာကိုမထုတ်လွှင့်ပေးနိုင်လို့အခုတစ်ပတ်မှထည့်ပြီးတော့ဒေးတောင်းထားတဲ့စာလေးကိုထည့်ပြီးတော့ပြောပြလိုက်ပါတယ်ရှင်ဒီတစ်ပတ်တော့ခုနကတော်ရရှင်ဒီမလေးရှားကချင်းလူမျိုးဖြစ်တဲ့စာရာရှင်ဆိုတဲ့တော်ရရှင်တောင်းဆိုတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်ဒီတေးတောင်းတဲ့တော်ရရှင်ရောတေးချစ် VOE တော်ရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်တချင်းလေးကတော့လေးပြူတီဆိုထားတဲ့စိတ်ပူတယ်ဆိုတဲ့တချင်းဖြစ်ပါတယ်နားဆင်ကြပါအောင်ရှင
ဆိုထားတဲ့စိတ်ပူရဲဆိုတဲ့တခြင်းကိုနားဆင်ကြကြရပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။တော်ရစီစုထောင်းပေးမယ်။ငါရဘောလိကတပါမယ်။ဒီယုံကြည်စွာပြန်နေလိုက်။ငါပဲအငယ်ပါနဲ့။အချင်းဟာငါတို့တာဘောက
မဲတနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့တက်ကြီးစကားစီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်တွင်းသုံးသက်ချက်စီစဉ်ကိုအလှည့်ပေးပါရစေရှင်။မင်းမြတ်နိုးပြတနာဘာသင်ခန်းစာယူမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမဲရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီကနေ့ရေးတဲ့ဘက်အတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့တန်ကိုရီးယားနိုင်ငံအခြေစိုက် Miss Asia Pacific World အဖွဲ့တာဝန်ရှိသူတွေနဲ့အလှမဲ့မြင့်မြတ်နိုးတို့ရဲ့အငင်းပွားမှုပါဒီငင်းပွားမှုပြဿနာဒီမှာနိုင်ငံနယ်နိမိတ်ကိုကျော်လွန်သွားပြီးတန်ကိုရီးယားနဲ့အာရှသတင်းမီဒီယာတွေမှာပါဖော်ပြခံရပြီးအထူးအာရုံစူးစိုက်ခံရပါတယ်အခြားတစ်ဖက်မှာလည်းပွင့်လင်းလွတ်လပ်စွာမြန်မာနိုင်ငံမှာအလှမဲ့ရွေးချယ်စပွန်ဆာပေးပြီးနိုင်ငံတကာအလှမဲ့ပြိုင်ပွဲဝင်ရောက်နိုင်အောင်စီစဉ်ပေးတဲ့ကုမ္ပဏီတွေပေါ်ပေါက်လာသလိုအဲ့ဒီကုမ္ပဏီတွေနဲ့အလှမဲ့တွေကြားအငင်းပွားမှုတွေကလည်းအတော်မတတ်နိုင်အောင်ပေါ်ပေါက်နေတဲ့အချိန်ကာလတွေဖြစ်ပါတယ်။အဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးအလှမဲ့မြင့်မြတ်နိုးပြဿနာကနေဘာတွေသင်ခန်းစာယူပြင်သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အလှမဲ့မြင့်မြတ်နိုးနဲ့တောင်ကိုရီးယား Asia Pacific မြေအဖွဲ့ကြားဖြစ်ပွားရတဲ့ပြဿနာအချင်းချုပ်ပြန်ဖော်ပြပါမယ်။လွန်ခဲ့တဲ့3လကအဲ့ဒီမဲရေးပွဲတောင်ကိုရီးယားမှာတွားရောက်ရှင်ပြိုင်ဖို့မြန်မာပြည်ကိုစားတာဝန်ရယူသူဟာ Miss Global Myanmar Organization တည်ထောင်ထားသူဒေါ်လာနှုထွန်းပါသူ့ရဲ့အဓိကစီးပွားရေးဟာနိုင်ငံတကာကအလှမဲ့ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်မြန်မာပြည်ထဲကအလှမဲ့တယောက်ရွေးလေ့ကျင့်ပေးပြီးတွားရောက်ရှင်ပြိုင်ခိုင်းစေတာမျိုးပါသူ့အဖွဲ့ကရွေးချယ်လိုက်ပြီးဆိုတာနဲ့အဲ့ဒီမဲဟာမြန်မာပြည်ကိုစားပြုမဲဖြစ်သွားပြီးဒေါ်လာနှုထွန်းရဲ့ organization နဲ့သုံးနှစ်တာစာချုပ်ချုပ်ရလေးရှိပါတယ်။အဲ့ဒီစာချုပ်မှာမြန်မာပြည်ကိုစားပြုမယ်ရမယ့်အခွင့်အရေးအကျိုးစီးပွားတွေကို organization ကအချိုးကျခွဲဝေယူဖို့ထည့်သွင်းချုပ်ဆိုလေးရှိပါတယ်။ပြောရရင်ဒေါ်လာနှုထွန်းရဲ့ organization ဟာကိုရီးယားမှာကျင်းပမယ် Miss Asia Pacific World ပြိုင်ပွဲအတွက်မြန်မာနိုင်ငံကိုစားမေးမြန်းနိုးကိုရွေးချယ်ခဲ့ပြီးတွားရောက်ရှင်ပြိုင်စေပါတယ်။အဲ့ဒီပြိုင်ပွဲမှာမေးမြန်းနိုးမဲအဖြစ်တရဖူအနည်းအရွေးခံရပါတယ်။မဲတရဖူရပြည့်တဲ့နောက်တော့မြန်မာနိုင်ငံပြန်လာပါတယ်။မြန်မာနိုင်ငံပြန်အရောက်ဒေါ်လာနှုထွန်းရဲ့ organization ဟာမင်းမြန်နိုးနဲ့စာချုပ်ချုပ်ဖို့လုပ်ပါတယ်။ဒါပေမဲ့အစ်မပြေဖြစ်စာချုပ်မချုပ်နိုင်တော့တဲ့အခါနှစ်ဖက်အခြေတင်အပြစ်တင်စကားများကြပါတယ်။နောက်ပိုင်းဒေါ်လာနှုထွန်းကမင်းမြန်နိုးကို Miss Asia Pacific World တရဖူပြန်အပ်ရအောင်လုပ်မယ်လို့ပြောဆိုပြီးကိုရီးယားအဖွဲ့ဘက်ကလည်းမင်းမြတ်နိုးဟာစီကံလိုက်နာသူမဟုတ်တဲ့အကြောင်းတရဖူပြန်သိမ်းတဲ့အကြောင်းအကြောင်းကြားခဲ့ပါဗျ။ဒါပေမဲ့တရဖူပေးထားတဲ့ကိုရီးယားအဖွဲ့ကပြန်ရုပ်သိမ်းတာမျိုးမလုပ်ခဲ့ပါဘူး။မင်းမြတ်နိုးနဲ့မြန်မာပြည်ဒါရိုက်တာတာဝန်ယူထားသူဒေါ်လာနှုထွန်းတို့သာအကွဲအပြဲဖြစ်ခဲ့ပြီးဒေါ်လာနှုထွန်းကမင်းမြတ်နိုးကိစ္စသူနဲ့လုံးဝမသက်ဆိုင်တော့ဘူးဆိုတဲ့ကြေညာတဲ့အထိဖြစ်ခဲ့ပါဗျ
။နောက်ဆုံးတရဖူပေးရတဲ့အဖွဲ့ကမင်းမြတ်နိုးကိုကိုရီးယားခေါ်ပါတယ်။နောက်ပိုင်းသတင်းစာရှင်းလင်းပွဲတွေမှာမင်းမြတ်နိုးရဲ့ပြန်လည်ရှင်းပြချက်အရအဲ့ဒီဖွဲ့ဟာသူ့ကိုရင်သားကအစတစ်ခုလုံး plastic surgery နီးနဲ့ခွဲစိတ်ပြုပြင်ပေးမယ်အဲ့ဒီအတွက်အကူအကျခံပေးမယ်ခွဲစိတ်ပြုပြင်ပြီးရင်ပိုလှလာမယ်လှလာရင်မင်းမြတ်နိုးအနေနဲ့ကိုရီးယားမှာနေထိုင်တဲ့ဈေးအနုပညာအလုပ်တွေလုပ်ဖို့ဈေးတွေအတွက် sponsor ရှာရတာပိုလွယ်ကူမယ်လို့ပြောခဲ့တယ်လို့ဆိုပါတယ် sponsor ရှာတဲ့နီးကလည်းကိုရီးယားကအဲ့ဒီမယ်ကိုသဘောကျတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုခေါ်ရင်အဖို့ပြုပေးရမယ်ဆိုတဲ့သဘောမျိုးပါနောက်ကိုရီးယားဗီဇာအချိန်ကြာကြာရအောင်ဂျပန်ကိုစတေးလျှောက်ပြီးဂျပန်ကနေတခါဗီဇာပြန်လျှောက်ရမယ် ဂျပန်မှာလည်းကိုရီးယားမှာလို့စပွန်ဆာရှာမယ်လို့ဆိုပါတယ်ဒီအတွက်ကိုရီးယားကိုမြေမြေမျိုးနဲ့အတူလိုက်သွားတဲ့မိခင်ဖြစ်သူကိုမြန်မာနိုင်ငံကိုပြန်ခိုင်းပြီးမြေမြေမျိုးတယောက်တည်းနေရခဲ့ဖို့တောင်းဆိုပါတယ်အဲ့လိုတောင်းဆိုမှုတွေရှိခဲ့ပြီးနောက်ပိုင်းမြေမြေမျိုးနဲ့သူ့မိခင်ကိုရီးယားကပြန်လာခဲ့ကြတာပါသူတို့ပြန်လာပြီးနောက်ကိုရီးယား Miss Asia Pacific World Organization ဟာမြေမြေမျိုးဟာစီကံနေမလိုက်နိုင်ဘူးသူရဲ့ဒေါ်လာတသိန်းနဲ့တရဖူခိုးပြည့်တယ်ဆိုပြီးကြေညာချက်ထုတ်ပြန်ပါတယ်။တဆက်တည်းအဲ့ဒီတရဖူမြန်မာပြည်ဒရိုက်တာဒေါ်လာနှုထုံးကိုပေးအပ်ဖို့တောင်းဆိုပါတယ်။အဲ့ဒီကနေဆင်းမြန်မာတို့ကဒေသရှင်နေပွဲလုပ်ပြီးရှင်းရတဲ့အဆင့်ကြီးရောက်သွားတာပါ
။မြန်မာတို့ကိစ္စအပါအဝင်အခြားမေရီဖြစ်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးထောက်ပြစရာအချက်တချို့တွေ့ရပါတယ်။တကယ်ဆိုမြန်မာတို့ဟာအသက်16နှစ်တောင်မပြည့်သေးပါဘူး။လာမယ့်2014အောက်တိုဘာထဲမှာ16နှစ်ပြည့်မှာပါ။ဒါကိုမိခင်ဖြစ်သူကမဲပြိုင်ပွဲဝင်ခိုင်းပါတယ်အလုံးမှားရင်းနဲ့လှုပ်ဆောင်ချက်ပါ National Director ဒေါ်လာနှုထွန်းကလည်းဒီအချက်ကိုတိလျက်နဲ့ Korea Organization နဲ့ညှိပြီးအသက်လိန်ပြိုင်ပွဲဝင်စေပါတယ် Korea Organization ကလည်းဒါကိုတိတိကျကျနဲ့ပြိုင်ပွဲမှာလက်ခံလိုက်ရုံမကမဲအဖြစ်ပါရွေးချယ်ပေးလိုက်ပါသေးတယ်ဒီကိစ္စပါဝင်ပတ်သက်သူအားလုံးမယိုးသားကြတဲ့ပြဿနာပါဂျားရဲကငယ်ရွယ်တဲ့မိန်းကလေးတယောက်ပြဿနာပေါ်နစ်နာမှုဖြစ်စေခဲ့ပါတယ်။နောက်တစ်ချက်ကကိုရီးယားအခြေစိုက် Miss Asia Pacific World Organization ပြဿနာပါ။အဖွဲ့တည်ထောင်တာ၄နှစ်လောက်အတွင်းပြဿနာနဲ့အပုံနဲ့ထွက်ခဲ့တဲ့အဖွဲ့အစည်းတစ်ခုပါ။2011ခုနှစ်ပထမဦးဆုံးမယ်ရွေးချယ်ပွဲမှာရွေးချယ်ခံရတဲ့တောင်ကိုရီးယားအလှမယ်ဂျန်အန်အာဟာထိတ်ဆုံးအဆင့်ရွေးချယ်ခံရဖို့ကာမနဲ့လဲလှယ်ခံရတဲ့ဆိုပြီးဆွဆွဲမှုတွေရှိခဲ့တဲ့အတွက်ပြိုင်ပွဲကနှုတ်ထွက်ခဲ့မှုပါတယ်။တဆက်တဲ့ဗြိတိန်အလှမယ်အေမီဝီလာတန်ကလည်းပွဲစီစဉ်တဲ့လူတွေသူ့ကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ကြိုးပမ်းခဲ့တဲ့အတွက်ထွက်ပြေးရတဲ့အဆင့်ထိရောက်ခဲ့ပြီးဟိုးလေးတကျော်ဖြစ်ခဲ့မှုပါတယ်။နောက်သူတို့ပြိုင်ပွဲထူးခြားချက်ကလည်းတရဖူရတဲ့မယ်ကိုဘာစုဂျေးမှမပေးဘူးဆိုတာပါ။အနုပညာအလုပ်တွေလုပ်ဖို့မြေတောင်မြောက်ပေးမယ်ဆိုတဲ့မလုံးမဲရှိပါတယ်။ပြောရရင်မြန်မာပြည်ထဲကအလှမယ် organization တွေဟာဒီလိုအပြည့်အဝမယုံကြည်ရတဲ့အဖွဲ့အစည်းတွေကကျင်းပတဲ့အလှမယ်ရွေးပွဲတွေကိုသွားရောက်ရှင်ပြိုင်ခိုင်းဖို့မသင့်တော်ပါဘူး။နောက်ဒါမျိုးမဖြစ်အောင်ဆင်ကျင်ကြဖို့လိုပါမယ်
။နောက်ဆုံးပြဿနာကအလှမယ်တွေနဲ့ပြည်ထဲက organization တွေစာချုပ်ချုပ်တဲ့ကိစ္စပါ။ပြုတ်ပြီးချုပ်ကြတယ်။စာချုပ်ကိုမပေါက်ကြစေရဘူးဆိုပေမဲ့စီးပွားရေးရဖြစ်စေ၊လူမှုရေးရဖြစ်စေမျှတတဲ့စာချုပ်တွေဖြစ်ဖို့လိုပါတယ်။ဒီလိုမှမဟုတ်ဘူးဆိုရင်အခုအမေမြတ်တို့ထားတဲ့ခေဝါတို့လိုပဲနောက်ထပ်အလှမယ်တွေရာလဲပြဿနာပေါင်းစုံဖြစ်လာနိုင်တဲ့အနေအထားရှိနေပါသေးကြောင်းသုံးသပ်ပြပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားတက်ငယ်ကြအစီအစဉ်ပါရှင်ဒီတစ်ပတ်မှာတော့နောင်လာမဲ့မျိုးဆက်တွေအတွက်အိယာဝင်ပုံပြင်ဖြစ်လာနိုင်တဲ့ခေဟောင်းဟာတာတွေအကြောင်းကိုဆရာမောင်စွမ်းရည်ကတင်ဆက်ထားပါတယ်ရှင်
မိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ခေဟောင်းဟာတာများကြောင့်ဖြစ်ပါတယ်ခေဟောင်းတို့ဝိသေသပြုလိုက်ရတာကတော့ခစ်တိမျက်မှောက်ခင်းနဲ့မဆိုင်ဘူးလို့သိချလိုက်ချက်တော့ပါကျွန်တော်ကြားဘူးတာကိုအတော်ကြားပြီ Los Angeles မှာနေထိုင်တဲ့ဆရာဝန်ကြီးဒေါက်တာအောင်ခင်ထုတ်တဲ့လက္ခဏာဆောင်လေးမှာဖတ်ပြလိုက်တဲ့ပြင်သူနဲ့တွေ့တော့လဲပြောပြဘူးတဲ့ဟာတာလေးတွေပါတခါကစစ်ဘိုလ်ချုပ်တယောက်ဟာပညာရေးဌာနကိုဦးစီးရတယ်ဒါကြောင့်တက္ကသိုလ်တွေကိုလိုက်လံဆက်ဆေးတော့ကျမနာစိုက်ပြိုးရေးတက္ကသိုလ်စာကြည့်တဲ့ကိုလည်းဝင်ရောက်ဆက်ဆေးတဲ့။စာအုပ်စင်မှာစာအုပ်တွေကအရွယ်နဲ့မတူတာတွေအထူးအပားမတူတာတွေကိုအတူရှင်းထည့်ထားတာတွေ့ရတော့စာကြည့်တဲ့လူကိုမြင်မှာ aesthetic taste ကိုအလှပမြင်တတ်တဲ့မျက်စိမရှိဘူးဒီစာအုပ်တွေကိုရွယ်သူစိုက်တူခြင်းသူတွေ့သိထားရင်မလှဘူးလားကြမ်းသိထားပါနောက်တစ်ခါငါလာကြည့်ရင်ဒါမျိုးမဖြစ်သေးခြင်းဘူးလို့မိမှသွားပါတယ်တကယ်လည်းပညာတပ်လို့မှာပေါ်ရစာကြည့်တဲ့မှုဟာချက်ချင်းရန်ကုန်ကိုတက္ကသိုလ်များပခိုးစာကြည့်တဲ့မှုကြီးဖြစ်တဲ့ချက်ကြည့်တဲ့ပညာဆိုင်ရာပမောက္ခကြီးဥတော်ကောင်းစီကိုအပြည့်အစုံသွားရောက်တွေ့ဆုံမေးမြန်းပါတဲ့ဖုံးချက်လို့လူကြားသွားရင်လည်းဒုက္ခရောက်နိုင်တာကိုသာအုပ်တွေကိုစာကြည့်တဲ့ပညာရအမျိုးအစားခွဲ classification လုပ်ပြီးအခေယဝိလိကျင်းထားတာပါလို့ရှင်းမပြဘူးလားလို့ဆရာကြီးကပြန်မေးတဲ့ဒါပေမဲ့ဆရာကြီးကျွန်တော်ဘယ်လိုလှုပ်ရှင်းပြရဲမှာလဲလို့ပြန်ပြောတဲ့တော့ကျွန်တော်တို့ဆရာကဒီတိုင်းစီခိုင်းထားလို့ပါဘိုးချုပ်ကြီးနဲ့တွေ့ပြီးသူလိုင်းရှင်းပြပါလိမ့်မယ်ဆိုတော့ဟုတ်ဆရာကြီးကတဲ့ ပြောထားပါလို့မှတ်ထားပါတယ်အေးပြီးတော့လည်းချက်ပြီးပြောတယ်ဈာကာလမှာဒီပုဂ္ဂိုလ်ကြီးကြောင်းရင်ပြောင်းအောင်မှာပါပြုတ်ရှင်လည်းပြုတ်သွားမှာပါမိတ္တတုံးကြီးကြီးနဲ့ဒီတိုက်ပြီးပို့လိုက်ပါလို့နောက်ဆုံးမှကြားအားပေးလိုက်ပါတယ်ကဲဟာပန်းရောက်ပါလေခင်ဗျတခါကရည်စည်မျိုးကိုအောက်တားစီဖို့တယောက်နန္ဒကခေါ်မျိုးနယ်လုံကြုံရင်းနဲ့ဥထုံရေးအရာရှိဖြစ်ရောက်လာပြီးစိတ်ကျွေးကုံတွေကိုဆက်ချေးတဲ့သူကအတိတ်ကထွက်ကုန်တပြိုးဖြစ်တဲ့ဆန်းရက်တွေကိုစစ်သေးတော့နည်းလုံးနှစ်မှာခင်ရဲ့ဘလောက်ထွက်တယ်လဲလို့ဆိုတာတည်းချာချာစစ်မေးပြီးယာနှုံးဘယ်လောက်ကိုနိုင်ငံတော်ကိုတွင်းယာနှုံးဘယ်မြောက်ကိုဌာနမှများသတ်ဖို့မှာယာနှုံးဘယ်ရဲ့ဘယ်မြောက်ကိုတော့ဖြစ်နောက်နှစ်ပြန်စိတ်ဖို့ရာမျိုးစေ့ဖြစ်နေချမ်းပါလို့သိရင်ဆုံးဖြတ်မှာကြသွားပါတဲ့အဲဒီပုဂ္ဂိုလ်ကဆန်းရက်ဆိုတာဟာခံမြင်ကနေတိုက်ရိုက်ပြီးရဲ့အတိလေးလေလို့မှတ်ယူထားပါတဲ့။ဆန်းကြီးကချုပ်ချက်ထုတ်လုပ်ထားတာမှမတိဘူးတယ်လေ။ကဲအာသမြောက်ပါကဒီရန်ရောခါရောဝင်ကြီးဟိုကျုပ်တပားဟာရန်ကုန်ရထဲမော်တော်ရစီးနဲ့တစ်ဖက်ကမ်းရှိရွာတွေကိုစစ်ဆေးကြည့်ရှိဖို့ဧတရာစာရီလဲ့လေဖို့မော်တော်ပဲကိုဆင်းလာကြတဲ့။မော်တော်ပေါ်မှာစားတရားတောက်စရာတွေနဲ့အရင်ပွဲတွေနဲ့အခန့်ရင်အတော်ကြောက်မော်တော်မထွက်ဆဲဆိုင်ငံနေရတော့ဝင်ကြီးကဟေ့ဘာကြည့်လို့တော့ဒီလောက်ကြားရတယ်လေမထွက်ဘူးလားလို့တန်းអော်လိုက်ပါတဲ့ဒီတော့တောင်ဝစီပုဂ္ဂိုလ်တူကဝေသာမကောင်းနေလို့မထွက်နိုင်သေးတာပါခင်ဗျာလို့တို့နေကြအတိုင်းတော်ဦးတင်လိုက်တဲ့ဟာဝေသာမကောင်းနေဝေသာအစ်စ်ဝေခေပေါ်ကပြန်ပြန်ထွက်အောင်လို့စမ်းလို့အမိတ်ချတော်မူပါတဲ့အဲစေနာတောင်ဝစီသူဖြစ်နေဝေသာအစ်စ်ကိုဘယ်ရဝယ်မလဲဝယ်မှားလို့မဖြစ်ဘူးနော်မိတ်ကင်းUSA မွေနဲ့ made in china ဝယ်သူများပြောလိုက်ရင်ဒုက္ခအဲအတတွေကတော့ကိုတက်နေပါပြီအင်းတီးပြီးသားဆိုရင်လဲသားတင်မြေတက်ကိုအိယာဝင်းပုံပြင်ဖြစ်ပြောပြအောင်မသားထားအောင်ပေါ့ဗျာဒီတစ်ပတ်တော့ဒီလောက်ပါပဲသိချားတဲ့ပုံပြင်များရှိရင်လဲကျွန်တော်ကိုပြန်ပြောကြပါဦးဗျာအဲကျွန်တော်ကတော့မောင်ဆွမ်းကြီးပါ
ဆရာဦးစွန်းကြီးရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VO ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါအောင်မရှင
်အစ္စလာမစ်စေတူကြော်ရဲ့ချင်းချောက်မှုပေါ်ဘလိုကန်တက်ဆောင်ရွက်ဖို့ရှိတယ်ဆိုတဲ့သူ့ရဲ့အစီအစဉ်အကြံပြင်းတစ်ခုကိုအခုသတင်းပတ်အတွင်းမှာချပြမှာဖြစ်တယ်လို့တမရဘရက်ဥပမာကပြောဆိုလိုက်ပါတယ်စစ်NBC ရုတ်တံဌာနနဲ့တနင်္ဂနွေနေ့မှာပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာသူ့အနေနဲ့ဒီကိစ္စကိုဆွေးနွေးတမင်ဖို့အတွက်ကွန်ကရစ်လွှတ်တော်ခေါင်းဆောင်အနေနဲ့အင်္ဂါနေ့မှာတွေ့ဆုံဖို့ရှိကြောင်းဗထုနေ့မှာမင်ကွန်းပြောဆိုဖို့စီစဉ်ထားကြောင်းသမ္မတဥပမာကပြောဆိုပါရယ်အီရန်နိုင်ငံအနောက်ပိုင်းမှာရှိတဲ့ဟာဒီတာဆဲကိုတင်ပိုက်တော့မဲ့အလားအလာချင်းချောက်လာနေတဲ့အတွက် Islamic State Islamic စစ်သွေးကြောအဖွဲ့ပေါ်အမေရိကန်ပြည်တော်စုကစစ်စင်ရေးတိုးချဲ့ပြုလုပ်နေတာမှာတနင်္ဂနွေနေ့က၄ချောင်းတိုက်ခိုက်မှု၄ချိန်ပြုလုပ်ခဲ့ပါရယ်အီရန်နိုင်ငံတွင်လျှက်စစ်မှုနဲ့တောက်သုံးရေးအဓိကထားဖြန့်ဖြူးပေးနေတဲ့အဲ့ဒီဆေးဟာအီရန်အစိုးရရဲ့ထိန်းချုပ်မှုအောက်မှာပဲရှိနေပါသေးတယ်။ယူကရိန်းနိုင်ငံအရှေ့ဘက်မှာတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတောက်ကြနေကယူကရိန်းအစိုးရနဲ့ခွဲထွက်ရေးတပုံတို့ကြားရေးထိုးထားတဲ့အပြစ်အရေးသဘောတူညီချက်ပေါ်မေးခွန်းထုတ်စရာတွေရှိလာပါတယ်။တိုက်ပွဲဟာဒွန်နက်စ်မြို့ရဲ့မြောက်ဖက်လေဆိပ်နယ်ဆက်နေတဲ့စပတ်တက်ယူအာမှာဖြစ်ပွားခဲ့ပြီးတော့လက်နက်ကြီးထိမှန်တဲ့အတွက်လူနေအိမ်နှလုံးမီးလောင်သွားပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ကျွန်မတော့နန္ဒချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက် VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.